မရိကန်နိုင်ငံချဲဝင်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံချဲဝင်ကြီးရက်နိုမာဆူတီတို့ဟာအာဆီယံရဲ့မြန်မာရေးဖြည့်ရှင်းဖို့ကြိုးစားတာအပါအဝင်ဒီနှစ်2023အတွင်းအင်ဒိုနီးရှားရဲ့အာဆီယံဆိုင်ရာဦးစားပေးဆောင်ရမယ့်ကိစ္စရပ်တွေကိုချက်တပရီနေမှာဆွေးနွေးတယ်လို့အမေရိကန်နိုင်ငံချဲဝင်ကြီးဌာနပြောခွင့်ရ Net Press ကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်အာဆီယံညှိနှိုင်းဆက်ဆံရေးမှာအင်ဒိုနီးရှားကဌာနကိုယ်စားလှယ်ဖြင့်ဆောင်ရွက်မှုကိုရောအာဆီယံဖွဲ့ကြီးရဲ့ဒီနှစ်အတွက်အလှည့်ကျသဘာဝတိဖြစ်တဲ့ဆောင်ရွက်မှုပေါ်ပါအမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးမှာဖြစ်ကြောင်းဝန်ကြီးဘလင်ကထပ်လောင်းအတည်ပြုခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ Indo-Pacific ဒေသတွင်လွတ်လပ်ပွင့်လင်းမှုရှိလာစေပုံဖော်ရမှာအာဆီယံအခမ်းအနားအရေးပါမှုနဲ့ဒေသတွင်လုံခြုံရေးနဲ့ကျယ်ဝစေရေးအတွက်အာဆီယံရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဝန်ကြီးဘလင်ကအထူးပြုပြောကြားခဲ့တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့အာဆီယံအလှည့်ကျ Indonesia နိုင်ငံရဲ့ဝန်ကြီးတို့မြန်မာရေးအာဆီယံရဲ့ဆောင်ရွက်ချက်တွေဆွေးနွေးနေချိန်မှာပဲ Indonesia နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရတေခု Pfizer ကိုမြန်မာစစ်ကောင်စီရဲ့နျူကလ িয়ার ဆင်ရရုရှားနဲ့လက်တွဲဆောင်ရွက်မှုနဲ့ပတ်သက်ပြီး VOA ကမေးမြန်းရမှာတော့မြန်မာနဲ့ရုရှားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့အတိမ်နဲ့ကိုသိအောင်ပထမဆုံးလုပ်အောင်မှာဖြစ်ကြောင်းပြောကြားပါတယ်။ပထမဆုံးဒီနှစ်နိုင်ငံကြားဘာရီပူးပေါင်းဆောင်ရွက်တဲ့ဆိုတာကိုသိအောင်လုပ်ပြီးမှဒုတိယအချက်အနေနဲ့ဒီပူးပေါင်းဆောင်ရွက်မှုရဲ့ရည်ရွယ်ချက်ကိုသိအောင်လုပ်ရမယ်လို့လည်းပြောပါတယ်။